အားလုံးမင်္ဂလာပါဒီ PS မြန်မာရဲ့ Big Money Money ရဲ့နေပြန်နေကြိုဆိုပါရယ်ဒီဒီဘက်တော့ကျွန်တော်တို့အိမ်မာနေရင်းနဲ့ဝင်ငွေရှာလို့ရမယ့်နေရာ၄ခုကြောင်းကြည့်အောင်အဲ့ဒီကြောင့်လည်းပြောခဲ့မှာကျွန်တော်တို့ဒီ PS မြန်မာကို Subscribe မလုပ်ရသေးဘူးဆိုလို့ရှိရင် Subscribe လေးလုပ်ပေးပါကျွန်တော်တို့ကဒီ online ကနေပြီးတော့မှငွေရှာတဲ့နည်းတွေ online business အကြောင်းတွေ YouTube creator အကြောင်းတွေပြီးရင် content marketing digital marketing အကြောင်းတွေကိုပုံမှန်တစ်စက်နေတာဖြစ်တဲ့အတွက် subscribe လုပ်ထားပြီးတော့မှ notification လေး on ထားပြီးမှဆိုလို့ရှိရင်အာကျွန်တော်တို့ video အစ်တင်နိုင်အားလုံးစီရောက်မှာဖြစ်ပါတယ်အဲ့တော့အဲ့ဒါလေးကျွန်တော်တို့အစီအပြင်လုပ်ပေးသွားပါအောင်အဲ့ကျွန်တော်အခု focus လုပ်မှာကတော့ဒီ freelance ဘက်ကို focus လုပ်မှာပေါ့နော် freelance ဆိုတာကတော့ကျွန်တော်တို့တိရလူလက်သိပါတယ်မတိရလူတွေအတွက်ပြောရမယ်ဆိုလို့ရှိရင် freelance ဆိုတာကျွန်တော်တို့ full time ပေါ့နော်အလုပ်မနက်9ညနေ5မနက်9ရုံသွားညနေ5ရုံပြန်အဲလိုမျိုးဟို full time လုပ်နေရတဲ့ဟာမျိုးမဟုတ်ဘဲနဲ့အဲကျွန်တော်တို့အလွတ်တန်းပေါ့နော်အလွတ်တန်းလုပ်တဲ့ဟာမျိုးပေါ့ project နဲ့ပေါ့ဥပမာကျွန်တော် website တစ်ခုရေးပေးမယ်အဲထားပါတော့5သိန်းရမယ်10သိန်းရမယ်အဲ application တစ်ခုရေးပေးမယ်သိန်း20ရမယ်အဲလိုမျိုး project တစ်ခုရပြီဆိုဒီလအတွက်အဲရေးပေးတယ်ပြီးရင်တခြားလုပ်မလုပ်တော့ဒါကိုပဲ focus လုပ်နေနောက်လာချင်းနောက် project ထပ်ရှာအဲလိုပဲကျွန်တော်လုပ်သွားတာပေါ့နော်အဲတော့ရုံသွားစရာလည်းမလိုဘူးအိမ်မှာပဲကျွန်တော်တို့နေတဲ့ internet connection နဲ့ computer တစ်လုံးရှိရင်လုပ်လို့ရတယ်ပေါ့အဲလိုမျိုးဟာမျိုးတွေကိုကျွန်တော်တို့ freelance လို့ခေါ်တယ်အဲ့တော့ freelance မှာအမျိုးမျိုးရှိတယ်ခုနက website ရေးပေးတာ application ရေးပေးတာရှိရယ် design ဆွဲပေးတဲ့သူတွေလည်း freelance လုပ်လို့ရတယ်နောက်ပြီးရင်ကျွန်တော်ဒီကုလိုမျိုး content ရေးပေးတဲ့သူတို့နောက် video တွေဖန်တီးပေးတဲ့သူတို့အသံ video edit လုပ်ပေးတဲ့သူတို့အသံ edit လုပ်ပေးတဲ့သူတို့အဲနောက်ပြီးရင်ကျွန်တော်ဒီစာရေးပေးတဲ့လူ script တွေရေးပေးတဲ့လူတို့ translate လုပ်ပေးတဲ့သူတို့နော်နောက်ပြီးရင်ကျွန်တော် Facebook ကင်ပေးတဲ့လူတို့ပို့ဆုပ်ပေးတဲ့သူတို့အကုန်လုံး freelance တွေကျွန်တော်အကုန်ရှိသမျှအကုန်လုပ်လို့ရတယ်နော်အဲ့တော့ freelance လုပ်ကအခုကောင်းတာကတော့ကျွန်တော်တို့ဒီလွတ်လွတ်လပ်လပ်ကျွန်တော်နေလို့ရတယ်ကိုယ်မှာပဲကိုယ်နေလို့ရအလုပ်လုပ်လို့ရတယ်ပေါ့နော်သိပ်မကောင်းတာကတော့ဟို full time လိုမျိုးလာစားမရဘူးကိုရှာမှရတယ်တဘောအလုပ်ဖြစ်နေတာပေါ့နော်ကျွန်တော် DBS ကပုံမှန်ပြောနေကြအတိုင်းပဲကျွန်တော်တို့ကဒီဟို application တွေ click နေပြီးတော့ online နေ survey form တွေဖြည့်ပြီးပတ်စံရတာမျိုးအဲ့ဒါမျိုးကျွန်တော်တို့သိပြောလို့မရှိဘူးကျွန်တော်တို့အဓိကတော့တကယ်အပြင်မှာလုပ်လို့ရတဲ့တကယ်ငွေရှာလို့ရတဲ့ဟာကိုပဲကျွန်တော်အဓိကသွားလေ့ရှိတာပေါ့နော် okay အဲ့တော့ကျွန်တော်တို့တခုတော့ရှိတယ်ကျွန်တော်တို့ဒီကပြောတဲ့ဟာတွေကအလွယ်တကူရမှာတော့မဟုတ်ဘူးဒါပေမဲ့တေးကြတယ်ခိုင်မာတယ်မှန်ကန်တယ်ပေါ့နော်အဲ့တော့အလွယ်တကူမရဘူးဆိုတာကကျွန်တော် scale လိုတယ်နောက်ပြီးအချိန်ပေးရမယ်အလုပ်တကယ်လုပ်ရမယ်ဒါမှပဲကျွန်တော်ရမယ့်ဟာမျိုးတွေပဲကျွန်တော်တို့အဓိက focus လုပ်တာဖြစ်ပါတယ် okay အဲ့တော့ကျွန်တော်တို့ကြည့်လိုက်အောင်ဘယ် website တွေရှိလဲဆိုတာပထမဆုံး website ကတော့ချိတ်ဆက်ဖြစ်ပါတယ်ချိတ်ဆက်ကကျွန်တော်တို့မြန်မာနိုင်ငံမှာတော့ freelance platform တွေထဲမှာအကြီးဆုံးလို့ပြောလို့ရပါတယ်သူမှာကျွန်တော်တို့ project တွေအများကြီးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ချိတ်ဆက်မှာသူကဟိုသူ့ရဲ့နာမည်အတိုင်းပဲသူကကျွန်တော်စီးပွားရေးလုပ်ငန်းရှင်နေနဲ့ဒီဘက်က freelance လုပ်ပေးတဲ့သူတွေနဲ့ဟိုချိတ်ဆက်ပေးတာပေါ့အဲကွာလုပ်ငန်းရှင်ဆိုလို့ရှိရင်လည်းချိတ်ဆက်မှာအလွယ်တကူကျွန်တော်တို့ project တွေရှာပြီးတော့ကျွန်တော်တင်ပြီးတော့အပ်လို့ရတယ်အဲအမှလာပြီးတော့သူတို့ဟိုမှာကျွန်တော် design လုပ်ခြင်းနဲ့ဆို design ဆွဲမဲ့လူတွေလာကြတာပေါ့နော်အဲအဲ့လိုလုပ်လို့ရတယ်နောက်ပြီးရင်ကိုက freelance အနေနဲ့အတမွေးဝန်ကြောင်းလုပ်မယ်အလုပ်ရှာမယ်ဆိုရင်လည်းအဲကျွန်တော်ချိတ်ဆက်ကနေရှာလို့ရတာရှိတယ်နော်အဲ့တော့ကျွန်တော်တို့ချိတ်ဆက်ကိုကျွန်တော်ကြည့်ကြည့်အောင်ကျွန်တော်တို့ဘယ်လိုမျိုးပါရရှိလဲနောက်ပြီးရင်သူ့ရဲ့ feature တွေပါရလဲဆိုတာလေ Okay ဒါကတော့ကျွန်တော်ချိတ်ဆက်ပါချိတ်ဆက်ကတော့ခုနကကျွန်တော်ပြောသလိုပဲကျွန်တော်နိုင်ငံမှာတော့တော်တော်ကြာပြီပေါ့နော်သူမှရေးထားတာစုစုပေါင်း freelancer တွေကသူတို့နဲ့လှုပ်လှုပ်ပြီးတော့တိန်း2000ကျော်အထိ generate လုပ်နိုင်ခဲ့ပြီပေါ့နော်မဆိုးဘူးတော်တော်များတယ်လို့ပြောလို့ရတယ်ဒါကအခုရှိနေတဲ့ကျွန်တော်တို့ content writing နဲ့ graphic design သူ category လေးတွေခွဲထားတာပေါ့စုစုပေါင်း freelancerပေါင်း2000ခွဲကျော်ရှိတယ်လို့သူကရေးထားတယ်။အဲ့တော့ကျွန်တော်တို့ဒီမှာ project ကိုကြည့်လိုက်လို့ရှိရင် project ကိုကြည့်လိုက်လို့ရှိရင်ဒီမှာကျွန်တော်တို့တွေ့လိမ့်မယ်။တို့ရှိမှာလာတင်ထားတဲ့ project တွေပေါ့နော်။အဲ့တော့ဒီမှာ KBZ Pay integration ဒါကျွန်တော်တို့ website နဲ့ဆိုင်နဲ့application နဲ့ဆိုင်နဲ့ဟာမြန်မာ content ရေးတဲ့ဟာတသိမ်းပေးထားတယ်။ပြီးရင် financial service book Facebook infographics နော်ပြီးရင် programmer social media marketing campaign ဆိုတော့2000ခွဲကျော်လာတော့ big လောက်တယ်အဲ့လိုမျိုးနဲ့သူကသွားတာပေါ့အဲ့တော့ဒီမှာကိုက project ကိုဒီလိုမျိုး category နဲ့ရှာခြင်းလည်းရှာလို့ရတယ်မှာ creative writing and translation ရေးတဲ့စာရေးတဲ့အပိုင်းကြီးပဲရှာကြည့်မယ်ဆိုလည်းဒီမှာဆိုရင်ဒီမှာ content for online gambling content writer content writer nutritionist တလားသူကတသိန်းကျော်ပေးအဲ့လိုမျိုးဟိုဟာနဲ့ရှာလို့ရတယ်ပေါ့နော်ဒီမှာ how to work ကိုနှိပ်ကြည့်လိုက်လို့ရှိရင်ကျွန်တော်နှစ်ခုတွေ့ရလိမ့်မယ် employer နဲ့ freelancer ဒါ employer ဆိုကျွန်တော်တို့အလုပ် ဟိုဟာပေါ့ခေါ်တဲ့သူပေါ့နော်အလုပ်အပ်မဲ့လူပေါ့အပ်မဲ့လူပါဒီလိုသွားတယ်ဖရီးလန်ဆာကတော့ဖရီးလန်ဆာဘက်ကသွားတယ်အဲ့တော့သူကဖရီးလန်ဆာကျတော့ဘယ်လိုလုပ်ရလဲဆိုတော့အဲ့ project တွေရှာပြီးရင် apply လုပ်ပြီးရင် apply လုပ်ရတာနေပြီးတော့မှသူကဟိုဘက်ကနေရွေးလိမ့်မယ်ခေါ်တဲ့လူဘက်ကရွေးလိမ့်မယ်ရွေးပြီးတဲ့အခါမှာ hire လုပ်ပြီးတော့ရင်အလုပ်လုပ်ပြီးပတ်စံရှာလို့ရအဲ့တော့ကျွန်တော်တို့ဒီမှာ account ဆောက်ပါမယ် create နဲ့ account ကိုသွားပြီးသွားလို့ရှိရင်ကျွန်တော်တို့ဒီမှာaccount ကိုယ့်ရဲ့နာမည်ပေါ့နော်နာမည်ရေးမယ်ပြီးရင် email ထည့်မယ် password နှစ်ခု confirm password နှစ်ခါထည့်မယ်ပြီးရင်ကိုက freelancer အနေနဲ့လုပ်မှာဆိုရင် freelancer ကိုရွေးမယ်ကိုကလုပ်ခေါ်မယ်လူဆိုရင်တော့ employer ကိုရွေးရမှာပေါ့နော်အဲ့တော့ freelancer ကိုကျွန်တော်တို့ရွေးထားတယ်ပြီးရင်ကျွန်တော်တို့ဒီအမလေးအမှန်ချစ်ပါပြီး I'm not a robot ကိုအမှန်ချစ်ပါပြီး register လုပ်ပါ register လုပ်ပြီးသွားလို့ရှိရင်ကျွန်တော်တို့ email တွေကိုသူလမ်းပြီးတော့ဟို verify ဓာတ်ပြီးရေးလိမ့်မယ်အဲ့ဒါလေးကိုရွေးပေါ့နော်ပြီးတော့လို့ရှိရင် account တစ်ခုစောက်ပါမှာပေါ့ account စောက်ပြီးတဲ့အခါကျတော့မှကျွန်တော်တို့ကစပြီးတော့ project တွေစပြီးတော့ share လို့ရပြီပေါ့နော်အဲ့တော့ခုနက project category ထဲမှာကျွန်တော်တို့ကြည့်လိုက်လို့ရှိရင်သူကတော်တော်စုံစုံလင်လင်ရှိတာကိုတွေ့ရတယ်ဒီမှာကြည့်ကြတဲ့ကျွန်တော်တို့ marketing နော် content writing finance နဲ့ accounting graphic design hr ID networking legal marketing media research เนาะပြီးရင် web mobile software အစုံပဲအခုက marketing မှာလုပ်ချင်တယ်ဆိုလို့ရှိရင်ကိုက marketing ကြွားချင်တယ်ဆိုလို့ရှိရင် marketing ကိုရှာခိုင်းရှာလိုက်ရှာလိုက်လို့ရှိရင်ဒီမှာတွေ့နေမယ်အဲ့တော့ဒီဟာတွေကိုနမူနာကြည့်ပြီးတော့သူအလုပ်ခေါ်နေတာတွေကိုနမူနာကြည့်ပြီးတော့ကိုက base skill ကိုကိုရောင်းရမလဲဆိုတော့ကိုကကိုစဉ်းစားပြီးတော့ account ဆောက်တဲ့နေရာမှာထည့်ထားပါဟိုမှာ digital marketing consultant နေပါတယ်သူမှာခေါ်နေတယ်24ယောက်လျှောက်ထားတယ်နောက်ပြီးရင် sales representative 4ယောက်လျှောက်ထားတယ် freelance content writer 16ယောက်လျှောက်ထားတယ်ပြီးရင် supermarket trainer marketing 5ယောက်လျှောက်ထားတယ်အဲ့တော့ freelancer တွေလျှောက်ထားတာပေါ့နော်အဲ့တော့ဒီမှာ6ယောက်10ယောက်လိုသေးတယ်သူအချိန်နဲ့သွားတာလေ online offline ပေါ့နော်အဲ့တော့ကျွန်တော်တို့ဒါလိုတွေ check ကြည့်ပြီးတော့မှကိုကဘယ်လမ်းကြောင်းဝင်ရမလဲဘယ် category နဲ့ကိုယ်နဲ့တင်တော်လဲဆိုတာကိုကြည့်ပြီးတော့မှရှောက်ရင်တော့ပို့ပြီးတော့အဆင်ပြေလိမ့်မယ်တင်တယ်နော် okay အဲ့ဒါအခြေဆက်ပါအဲ့ကျွန်တော်နောက်တစ်ခုကတော့ဝယ်တန်းလို့ခေါ်တယ်ဝယ်တန်းကတော့သူကပုံစံမတူတာကကျွန်တော်တို့ခြေဆက်တုံးကကျတော့သူကစီးပွားရေးလုပ်ငန်းရှင်တွေကလာတင်ထားတဲ့ project တွေရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကကိုက freelance အနေနဲ့သွားပြီးတော့ရှောက်ရတာပေါ့နော်အဲ့ဒါမှ freelance ဟို project owner ကနေရွေးတယ်ရွေးပြီးတော့မှအဲကိုတဲ့အဲ့လိုမျိုးဆက်ပြီးအလုပ်လုပ်ရတာပေါ့နော်အဲ့တော့ဖွဲတန်းရဲ့ပုံစံကကျွန်တော်တို့ပြောင်းပြန်ပေါ့ကျွန်တော်တို့ဘာလုပ်တန်းတယ်လဲဆိုတာကိုကျွန်တော်တို့ freelancer ဘက်ကနေတင်ထားပေးလို့ရတယ်အဲအဲ့ဒါအုံမှကျွန်တော်တို့အလုပ်အပ်မဲ့လူကလာပြီးတော့ရွေးရုံပဲပေါ့နော်အဲ့တော့ဝဲတန်းကကျတော့သူက gig economy လို့ခေါ်တဲ့ဒီအတိုးလေးအသေးလေးတွေနဲ့တွားတဲ့ပုံစံမျိုးသူကပို့ပြီးတော့တွားတယ်အဲ့တော့ကျွန်တော်တို့ဝဲတန်းကိုကြည့်ကြည့်မယ်အဲ့ဝဲတန်းကတော့ကတည်းကပြောသလိုပဲသူကဖြောင်းပြန်ပေါ့နော်ချိန်ဆက်နေဆိုရင်ကိုကဒီဘက်ကကိုဘာလုပ်နိုင်နေဆိုတာကိုတင်ထားရတယ်လိုက်အပ်တဲ့လူကလိုက်အပ်နေမယ်ဒီမှာ 3D ဘူးဒီဇိုင်းသူဆွဲနိုင်တယ်3သိန်းချက်เนาะရှင်းရှင်းလေးဒီဇိုင်း package 3,000 နဲ့ရမယ်เนาะပြီးရင်ဒီမှာဘာဒီဇိုင်းလဲမသိဘူးဒီဇိုင်းနဲ့3,000เนาะ facing php error 5,000ပြီးရင်ဒီမှာenglish to myanmar translator 5000 jet เนาะဒီမှာ2 5.0 တစ်ယောက်ရထားတယ်နောက်ဒီမှာသူဆို 5.0 နှစ်ယောက်ရထားတယ်3000ရထားတယ်နောက် 5.0 လက္ခဏာဘေးဒင်းတွေပါရှိတယ်အခုဘေးဒင်းတွေပါဟော့တယ်ဆိုတော့လက္ခဏာဘေးဒင်းတော့3000နဲ့အပ်လို့ရသေးတယ်เนาะအဲ့တော့ကြည့်ကြည့်အောင်ကျွန်တော်တို့သူ how they work ကိုလေဒါဟိုဘက်ကရေးထားတာအလုပ်ခေါ်မဲ့လူဘက်ကရေးထားတာအပ်မဲ့လူဘက်ကရှာပါတဲ့ပြီးရင်ဆွေးနွေးပါပေးချေပါအတူပြပါဒါပဲရှင်းနေနော်โอเคအဲ့ဒါဆိုရင် category ဘာတွေရှိလဲကြည့်ကြည့်မယ်နော် graphic design ရှိမယ် programming တက်ရှိမယ် photo video ရှိမယ် writing translation ရှိမယ် sales and marketing ရှိမယ် business ပိုင်းရှိမယ် consultation ရှိမယ်အဲ့တော့ဆိုပါဆိုကျွန်တော်တို့ writing and translation ကိုကြည့်ကြည့်မယ်ဘာတွေရှိလဲလို့ဒါကကျွန်တော်တို့ writing translation ပိုင်းမှာနော်အဲ့တော့ဒီမှာ tagline တွေဘာတွေရေးတာ product service copywriting ရေးတာenglish မြန်မာ english translation လောက်တာ content အလန်းစားများဖန်တီးပေးသည်နော်ရုရှားသမားမြန်မာဘာသာပြန်ပြီးပါရှိရယ်နော်ဒါကျော်ရေးတဲ့ပတ်တွေ transcribing of audio audio ကို audio စာပြောင်းတာဒါလေးမစိုးဘူးတလားကျွန်တော် video တွေဘာတွေဆိုလို့ရှိရင်သူ့ app ပြီးတော့စာအနေနဲ့ထုတ်တာမျိုးလုပ်လို့ရတယ်သူကဘယ်လောက်လဲ2000ခွဲချက်ဘယ်နှခုလုပ်ပေးမလဲမသိအပြန်ဒီတေးကြည့်ကြည့်ရမှာเนาะ blog and article writing เนาะ blog writing နဲ့ article writing နေရှိလား ကြည့်လိုက်လို့ရတယ်အဲ့တော့ကိုလည်းတို့လိုပဲကျွန်တော်တို့ post တင်လို့ရတယ်ဒီ wedding ကတော့သူကလည်းလောက်တာမကြသေးဘူးမကြသေးဘူးတော့ကျွန်တော်တို့ဘယ်လောက်ဘယ်လောက်အထိအလုပ်ဖြစ်နေပြီးတော့ဘသူတွေပတ်သက်ရနေလဲဆိုတော့ဒီမှာကြည့်တာကြည့်လို့မရဘူးဖြစ်နေတယ်တော့အဲ့ Peter အဆင်မရှိသေးတော့သူကလည်းနော်ဒီမှာတော့ကျွန်တော်အဓိကပြောချင်တာကိုဘာလောက်တတ်တယ်လဲကိုပါကျွမ်းကျင်မှုရှိတယ်ကိုကျွမ်းကျင်မှုကိုဒီမှာ package အနေနဲ့လုပ်လိုက်ပါတော့ကျွန်တော်တို့ဆိုရင်မှာထားပါတော့ consolidation mark ကိုကျွန်တော်တို့လုပ်ရလို့ consolidation မှာကျွန်တော်တို့ account တစ်ခုဖွင့်လိုက်ပြီးတော့ consolidation လက်ခံတယ်လို့တွားလို့ရတယ် business ပိုင်းတွားလို့ရတယ်နောက်ပြီးရင်ဒီမှာ programming ရဲ့ deck နောက် graphic design photo နဲ့ video writing translation အဲ့တော့ဥမာကျွန်တော်တို့ဒီ DBS ကထွင်ရင်လုပ်ပေးတဲ့ content marketing တန်တန်းရှိတယ် content ရေးတာအဲ့ဒါလေးကိုလာတက်ပြီးရင် writing translation မှာ content ရေးပေးသည်ဆိုပြီးတော့တွားဖွင့်လို့ရတယ်နော်နောက်ပြီး websiteကျွန်တော် WordPress နဲ့ website လုပ်တဲ့ပုံစံမျိုးလာတဲ့ပြီးရင် website ဘန်နီပေးဒီမှာတွားလို့ရတယ်အဲဒါမျိုးလေးလုပ်လို့ရတာပေါ့နော်ကျွန်တော်တို့ဒီမှာတက်မှမဟုတ်ဘူးကိုယ့်ကိုအပြင်ကနေလေ့လာလဲရတယ်ကိုယ့်ကိုအရင်ထဲက scale ရှိပြီးသားဆိုလဲရတယ်ပြီးဒီမှာလာဖွင့်လို့ရတယ် okay ဒါဝယ်တယ်မှာဒါကနောက်တစ်ခုဒီဟာကျတော့ပေါ်လာတိတ်မကြသေးလို့ကျွန်တော်ထင်တာပဲဒါမှမဟုတ်ကျွန်တော်ပဲမတွေ့ရလားမသိဘူးအခုနောက်ပဲမှကျွန်တော်တွေ့တာပေါ့နော် Myanmar Freelance Hub ပေါ့နော် mmfreelancehub.com အဲ့မှာလေသူကပုံစံတူပဲသူကြတော့တခုရှိတာကချိတ်ဆက်တို့လိုမျိုးကျွန်တော်တို့အာဟိုသူ့ရဲ့ website ပုံစံကမြန်မာတိတ်မဆိုင်ဘူးသူကနိုင်ငံခြားတိတ်မှုတခုခုကိုတုံးထားတဲ့ပုံစံမျိုးနဲ့တွားထားတယ်သူကလည်းအဲ့လိုပဲကျွန်တော်တို့ project အာတင်နေပြီးရင်ကျွန်တော်တို့ဒီဘက်က freelancer လုပ်မဲ့လူတွေကနေပြီးတော့ဆက်သွယ်ရတဲ့ပုံစံမျိုးတွားတာပေါ့နော်သူကတော့ချိတ်ဆက်နဲ့တူတာပေါ့အဲ့တော့ကျွန်တော်တို့အာအသေးဖြစ်တဲ့အတွက်သူ့မှာ project တွေအများကြီးတော့အစီအစဉ်ပါရှိနေမယ်အဲဒါပေမဲ့ကျွန်တော် freelancer အနေနဲ့ကတော့နေရာစုံမဖြန့်ချက်ထားဖို့လိုတယ်ဒါမှဘယ်နေရာပဲကိုယ်အလုပ်အဆင်ပြေမှာဆိုတော့လေโอเคကျွန်တော်ကြည့်ကြည့်အောင်ဒါခုနကပြောမြန်မာ freelance hub မြန်မာ freelance hub ကကျတော့သူက mmfreelancehub.com သူရဲ့လိပ်စာလေ mmfreelancehub.com အဲ့မှာကျတော့ကျွန်တော်တို့ကသူကသူလည်းချိတ်ဆက်တဲ့ပုံစံတူတယ်သူက search projects ရှာမလားဒါမှမဟုတ် freelancer ရှာမလား how to use သူရဲ့ how to use ကတော့သူကဒီမှာနှစ်ခုခွဲထားတယ် freelancer user guide client user guide ကျွန်တော်က freelancer ဆိုတော့ freelancer user guide ကိုဖတ်ကြည့်ကြည့်မယ်အဲ့တော့တော်တော့နည်းနည်းလေးကျွန်တော်တို့ account ဖွင့်ရတာလွယ်ကူအောင်ပူပြထားတယ်အဲ့တော့ sign in with facebook ဒါမှမဟုတ် email နဲ့ password နဲ့ account ဖွင့်လိုက်ပါ register လုပ်ပါပေါ့နော်အဲ့တော့ sign up ကနေနှိပ်ပြီး register လုပ်လို့ရတယ်ဟို client အလုပ် admin လူအလုပ်ဟိုဟိုပါပေါ့ခေါ်မဲ့သူက register to hire ဒီကနေပြီးတော့နှိပ်မယ်ဟုတ် freelancer ဆိုရင်တော့ဒီရအောင်ကျွန်တော်တို့ဆိုရင်တော့ကျွန်တော် freelance လုပ်မယ်ဆိုတော့ register to work ကတော့မှာပေါ့နော်ပြီးရင်အာဒီမှာအာဒီဆင့်ရောက်ပါမယ်အမနာမည်ခုနကလိုပဲနာမည် email password နှစ်ခါရ register လုပ်နော်အဲပြီးရင်ကျွန်တော် profile ရလာမယ်တဲ့ profile ရလာလို့ရှိရင်ကျွန်တော်တို့ကနာမည်တွေဖုန်းနံပါတ်တွေဖြည့်ပြီးရင် category တွေဖြည့်ကိုကျွမ်းဘာကြီးကျွမ်းတယ်လဲဖြည့်ဖြည့်ပြီးတော့လို့ရှိရင် profile picture တွေဘာကြီးပုံတွေဘာကြီးတင်ထားပြီးတော့လို့ရှိရင်အဲအားလုံးပြီးတော့ဆိုလို့ရှိရင်cross project ကနေ project ရှာပြီးတဲ့အခါမှာစပြီးတော့ဒီမှာ project တွေစပြီးတော့ရှောက်လို့ရပြီเนาะအဲ့တော့ကျွန်တော်တို့ဘာ project တွေရှိလဲဆိုတာတစ်ချက်ကြည့်ကြည့်အောင်သူကလည်း project ကမစိုးတော့မစိုးဘူး400ကျော်တော့ရှိရဲ့ကြတာအဲ့တော့ဒီမှာ article translator တွေရှိတယ်ဟိုမှာ Adobe HD နဲ့ပြုလုပ်လိုက်တဲ့ design ကို HTML လုပ်ပေးရမယ်တဲ့အဲ duration က2 week เนาะဒီမှာ C executive article translator japan lgbt စကားဘာသာပြန်ဘာသာပြန်နေလည်းလုပ်လို့ရတယ် japanese bambies translator proofreader တွေပဲလုပ်လို့ရတယ်နော်အဲ့ဒီတော့ဒီမှာကျွန်တော်တို့ခုနကလိုပဲ category ရှာလို့ရတယ်ဟိုမှာဆိုပါစို့ကိုခုနကပြောလို့ content mind ကိုကလုပ်ချင်တာဆို content writing ပေါ့နောက်ပြီး search လုပ်ကြည့်ကြည့်အဲ့တော့ပိုကောင်းတာကျတော့လေ minimum budget တွေ maximum budget တွေနဲ့ရှာလို့ရတယ်ကိုကအနည်းဆုံးတော့ဘယ်လောက်ရမှလုပ်မယ်ဆိုရင် minimum budget သတ်မှတ်ထားတာရှိရင် minimum budget တွေကနေထည့်ပါနော်အဲ့တော့ဒီမှာဆိုရင် completed တဲ့ expire တွေပဲတွေ့တယ်နော်အဲ့တော့ကျွန်တော်တို့အခု update ဖြစ်နေတဲ့ဟာကိုဘယ်လိုရှာရမလဲအဲဒီမှာမရှိဘူး message open project only ဒါလေးအမှန်ချင်းခဲ့ဖို့လိုတယ် one project ပဲရှိရယ် product rewrite ပြန်ရေးခိုင်းတာเนาะ budget negotiation open တယ် okay အဲ့တော့ဒါကကျွန်တော်တို့ project တွေရှာတာပေါ့เนาะဟိုက freelancer လည်းသူကရှာလို့ရသေးတယ်အဲ့တော့သူပုံစံကဘာနဲ့တူလဲဆိုတော့ကျွန်တော်တို့ဟိုခုနကချိတ်ဆက်နေဝယ်တဲ့နှစ်ခုပေါင်းထားတဲ့ပုံစံမျိုးဒါပေမဲ့အဲဝယ်တဲ့လိုမျိုး project တွေတော့ပြထားတာမဟုတ်ဘူးသူကလူကိုပြထားတဲ့ပုံစံမျိုး freelancer တွေရှာလို့ရတယ်เนาะဒီကနေတည်းတစ်ခါလေးရှာပြီးတော့ view profile အနေထားတခါလေအဲ့လိုရမယ်နဲ့ထင်တယ်သူသွားရတဲ့ပုံစံကလေအဲ့တော့ဒီကိုရဲ့ profile ကိုကြည့်ကြည့်မယ် freelancer share site ကပါဘာညာသူ profile လေးတွေရေးထားတယ်အဲ့လိုလို့ဆိုရင် currently active base က1ရှိတယ် project completed 0 total base 1 english translator အဲ့တော့သူဘယ်လောက်ခြေနေကောင်းလဲဆိုတာကိုကျွန်တော်တို့ကြည့်လို့ရတာပေါ့နော် okay အဲ့တော့ဒီမှာလဲကျွန်တော်ခုနကသူပြထားတဲ့အတိုင်းဆိုင်ငံလုပ်ပါဆိုတော့ဒီမြန်မာ freelancer ကတော့တခုကောင်းတာလေဆိုင်ငံလုပ်ပုံလုံးနည်းပါညာတေးချာလေးတော့အကုန်လုံးရေးထားပေးတယ်နော်ဆိုလို့ပြောလို့ရတယ်အဲ့တော့ဝင်ကြည့်ကြည့်ပါကျွန်တော်တို့ကိုနဲ့ခုနကလိုပဲကိုနဲ့ကြိုက်တဲ့အလုပ်ကျွန်တော်တို့ထည့်ပြီးတော့မှဆိုင်ငံလုပ်ထားကြည့်ပါ okay နောက်ဆုံးတစ်ခုကတော့ fiber fiber ကကျွန်တော်နိုင်ငံရေးဆိုင်မဟုတ်ဘူးတကဘာလုံးကဆိုင်ပေါ့နော်ဟို global ဟို site ပေါ့အဲ့သူကဗားတယ်သူလို့ခုနကဝဲတန်းနေတူတယ်ကျွန်တော်တို့ဘာတွေလုပ်လို့ရပါတယ်ဆိုတာကိုတင်ထားလို့ရတယ်သူတို့ကလာပြီးတော့အတားပေါ့အဲ့တော့တခုရှိတာကတော့အာနိုင်ငံခြား site ဖြစ်တဲ့အတွက်သူက PayPal ကိုသုံးတယ် PayPal email တွေလိုတယ် PayPal account လိုတယ်အပေးပေးရတော့အကောင့်ခွင့်ပေါ်မှာနိုင်ငံအနေနဲ့ဖွင့်ရတာအဆင်မပြေဘူးအနည်းဆုံးတော့ထိုင်းအောင်သွားပြီးတော့ဖွင့်မှရမယ်ကိုတင်ငယ်ချင်းမိတ်ဆွေတရားရောက်ရှိရဆိုရင်တော့ထိုင်းဘက်ကလိုဟာမျိုးကူညီလို့ရတယ်ဆိုရင်တော့ပေးပေးအကောင့်ဖွင့်ခိုင်းလို့ရတယ်ပြီးရင်ငွေတွေအကုန်လုံးကသူ့စီကိုဝင်မယ်သူ့ကို percentage တစ်ခုပေးပြီးတော့ကိုကမြန်မာငွေနဲ့ပြန်လဲယူပေါ့ဒါမျိုးတော့ရတာပေါ့နော်အဲ့တော့ကျွန်တော်တို့ကအဖြစ်ခံရတာတော့နှစ်ဆဖြစ်သွားတာပေါ့ဥပမာပေးဟိုဒီ fiber ဘက်ကနေလဲသူ service fee တစ်ခုဖြတ်တယ်$1 5% လာမသူ10%လာမသူဖြတ်တယ်ဗျာဖြတ်ပြီးသွားရင်အဲ့ဒါကိုကျွန်တော်တို့ပေးပယ်တဲ့ဟိုထဲပေးပယ်ရငွေလွဲကကုန်မယ်ပြီးရင်ကျွန်တော်တို့ဈားတဲ့ကလူတယောက်ကိုလည်းပေးရအောင်ပါဆိုတော့တော်တော်ဟိုအဖြတ်ခံရတယ်လို့ဖြစ်သွားတာပေါ့နော်အဲဒါပေမဲ့တခုရှိတာကတော့သူက global marketplace ဖြစ်တဲ့အတွက်ပတ်စံရရင်တော့နည်းနည်းပိုရတယ်ပေါ့နော်ကျွန်တော်တို့ local တွေထက်စာရင်ပြီးနောက်တစ်ခုကကျတော့ကျွန်တော်တို့အလုပ်ရဖို့လည်းနည်းနည်းပိုပြီးတော့ဟိုလူပြောမလဲလူများတယ်လူများတဲ့အခါကျတော့လာကြည့်နေတဲ့လူလည်းများတယ်အလုပ်အချက်နဲ့လူလည်းများတယ်အဲ့လိုပဲကိုယ့်လိုပဲအလုပ်ရှာနေတဲ့သူတွေတင်ထားတဲ့လူတွေလည်းအများကြီးပဲအဲ့တော့တခုရှိတာကတော့သူက crowded ဖြစ်တယ်တကယ်ကြက်တာပေါ့เนาะအဲ့တော့ကိုကရလို့ရှိရင်တော့အလုပ်ရလို့ရှိရင်တော့ကိုကခိုင်းပြီအလုပ်မရရင်တော့ကြက်တယ်เนาะအဲ့လိုမျိုးရှိတယ် okay အဲ့တော့ကျွန်တော်တို့ fiber ကိုကြည့်ကြည့်မယ် okay fiber ကတော့ဒါကျွန်တော်တို့ international site ဆိုသူ design land နေပေါ့เนาะသူကတော်တော်စုံနေအဲ့တော့သူကခုနကပြောသလိုပဲ PayPal account နေပါလေတော့လိုအပ်တယ်အဲ့တော့ကျွန်တော်တို့ဒီမှာကြည့်ကြည့်လိုက်ပဲသူဘာကြီးရှိလဲဆိုရင်မှာဘာလေးပေါ်လာမှာကျွန်တော်တို့ graphic design logo ကို graphic နဲ့ design အောက်ကိုကြည့်ကြလို့ရှိရင်တော့ logo တွေရော add illustration အများကြီးပဲရှိတယ်တော်တော်လေးထူးခြားတဲ့ဟာလေးတွေလည်းကျွန်တော်တို့ရှိတယ်ဥပမာကျွန်တော်တို့ဒီဥပမာ character modeling fashion design တို့ pattern design တို့เนาะ digital marketing အောက်မှာဆိုအကုန်အစုံပဲcommunity management affiliate marketing အကုန်ရှိရဲ့ဒီမှာဆိုတော့တော်စုံတယ်လို့ပြောလို့ရတယ်เนาะအဲ့တော့ဒီမှာလည်းကျွန်တော်တို့ sign up လုပ်ပါဒီကနေပြီးတော့ join နှုတ် join ကိုနှိပ်ပြီးတော့မှ join လို့ရပါတယ်ခုနကလိုပဲ Facebook တွေ Google တွေ app နဲ့တော့ login ဝင်ရတယ်ဒါမှမဟုတ် email နဲ့ပဲဝင်လို့ရင်လည်းဝင်လို့ရတယ်အဲ့တော့ account ဖွင့်ပြီးတော့မှကျွန်တော်တို့ဟိုစပြီးတော့ကို project လေးတွေ post လုပ်ပြီးတော့စပြီးငွေရှာလို့ရရပေါ့နော်အဲ့တော့နိုင်ငံခြားဘဏ်အကောင့်နေတော့သူကလိုတယ်အဲ့တော့အဓိကတော့ကျွန်တော်ဒီမှာအဓိကပြောချင်တာကတော့ဒီ project တွေထဲမှာဘာတွေရှိလဲရှိတဲ့ project တွေကကိုနဲ့ကြိုက်တယ်မကြိုက်ဘူးကိုတစ်ချက်ကြည့်ပြီးတော့ကိုဘာဝင်လို့တယ်ကိုဘာတက်တယ်လဲပေါ့နော်အဲ့ဒါနေဝင်ပြီးတော့မှအရင်ဆုံးကြည့်ကြည့်လိုက်ပြီးတော့မှရွေးပြီးတော့မှ account ဖွင့်ပြီးတော့ကိုစတင်တာပိုကောင်းတာပေါ့နော်အဲ့တော့ဒါဆိုရင်ပို့ပြီးတော့ဖြစ်နိုင်ရှိတယ်အဲ့တော့ကျွန်တော်တို့တစ်ခုစဉ်းစားလို့ရတာကတော့ကျွန်တော်တို့ဒီလောက်တဲ့လူနည်းပြီးတော့မှ demand များတဲ့ဟာမျိုးပါရှိလဲပေါ့နော် digital marketing တို့ facebook marketing တို့ပါလို့ဆိုရင်ဒါအများနေပြီအဲ့လိုမဟုတ်တော့ပဲတခြားပါရှိတယ်ဆိုတော့ဒီကနေပြီးတော့ဝင်လုပ်လို့ရတယ် okay ဟုတ်နော်ဒါကတော့ fiber ပါ fiber တော့ကျွန်တော်သေးသေးလေးမပြောတော့ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအနေနဲ့ကြာလို့ရှိရင် paypal တွေပါလိုအပ်လာတာမဟုတ်လို့ fiber တို့ပါလို့အကြောင်းကိုတော့ကျွန်တော်ဒီ account ဖွင့်တဲ့ fiber အပြင်တခြား freelance ဟာဒီ account ဖွင့်တဲ့ဟာတွေတော့ကျွန်တော်နောက်မှ video တက်ထပ်ပြီးတော့လုပ်ပေးပါဦးမယ်okay ကျွန်တော်ပြောခဲ့တဲ့အလေးကကိုယ့်အတွက်အကျိုးရှိမယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်တို့အခုဘယ် site ကိုစပြီး register လုပ်မလဲကျွန်တော်တော့ဖြစ်နေလို့ရှိရင်အကုန်လုံးကိုလုပ်စေချင်တယ် fiber ကကျွန်တော် paypal လို့ရဖြစ်တဲ့အတွက်အဲခဏပါနော်စောင့်ရင်လည်းစောင့်ဒါပေမဲ့မြန်မာ site တွေကတော့အကုန်လုံးလုပ်ထားပါ okay အဲ့တော့ကျွန်တော်တို့ဒီ video လေးကနေပြီးတော့အကျိုးတစ်ခုတစ်စုံတစ်ရာရမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲဒီ video လေးကကိုယ့်အတွက်အကျိုးရှိရဆိုလို့ရှိရင် like လေးပေးခဲ့ပြီးတော့မှကျွန်တော်တို့ DBS Cinema ကို subscribe မလုပ်ပါသေးရင်လည်း subscribe လေးလို့ကျွန်တော်လုပ်ခဲ့ပါအောင်နော်ပြီးတော့နောက်ပြီးရင်ကျွန်တော် Instagram မှာပြထားတဲ့ဗီဒီယိုတွေကိုလည်းကြည့်ကြည့်ပါအားလုံးတွေကျွန်တော်အမှဗီဒီယိုလေးနှစ်ခုတင်ထားပေးတာရှိပါတယ်အဲဒါလေးကိုကြည့်ပြီးတော့လည်းထပ်ပြီးတော့နှလုံးလေးရပါတယ်ဟုတ်ကဲ့ပါပြရမှန်းတပါတယ်ကျေးဇူးများလေးတင်ပါတယ်မင်္ဂလာရှိနေနေဖြစ်ပါစေ